တရုတ်နိုင်ငံရဲ့ထောက်လိုင်းမိုးပြန်မှုပေါ့အမေရိကန်လေပိုင်နက်ကိုချိုးဖောက်ဝင်ရောက်တဲ့လုပ်ရအတွက်တရုတ်ထိပ်တန်းတပ်မှန်ဝိုင်းရီကတောင်းပန်တာမရှိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့ကလူညုံရေးစည်းဝေးအတွင်းတည်ဆန့်တွေ့ဆုံရမှာတရုတ်နိုင်ငံရဲ့တရှိလုပ်ရဟာလက်ခံနိုင်စရာမရှိကြောင်းနဲ့နောက်ထပ်မလုပ်ဖို့တတိပေးခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ဝန်ကြီးမှာရှေ့ရကြဖြတ်တန်းခဲ့ပြီးတော့အတလန်တိတ်သမုဒ္ဒရာပေါ်မှာပြီးခဲ့တဲ့လဇန်းကတရုတ်မိုးပြံပူပေါင်းကိုပြစ်ချခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံထိပ်တန်းတန်တမန်တွေပထမဆုံးအကြိမ်ဖြစ်စနေနေ့ကတနအီလောက်မြန်မာချင်းဆိုင်တွေ့ဆုံနေတာဖြစ်ပါတယ်။တရုတ်နိုင်ငံကတောင်းပန်တာမရှိပေမဲ့အမေရိကန်ပိုင်နဲ့မှထောက်လန့်တဲ့လုပ်ရဟာတိုင်းပြည်ချုပ်ချာအာဏာနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရအောင်ကြောင်းရှင်းရှင်းလင်းလင်းနဲ့တိုက်ရိုက်ပြောခွင့်ရတဲ့အကြောင်းဝန်ကြီးပလင်ကင်ကအမေရိကန်ရုပ်သံ NPC ရဲ့တနင်္ဂနွေနေ့ထုတ်လွှင့်တဲ့မင်းမြန်ကမ်းမှာပြောဆိုသွားတာပါ။ထောက်လိုင်းမှုပြပူပေါင်းတွေကိုမကြာခင်နှစ်တွေကတခြားနိုင်ငံပေါင်း40ကျော်မှာတွေ့ရှိခဲ့ရတယ်လို့လည်းဝန်ကြီးပလင်ကင်ကပြောဆိုသွားပါတယ်။